အမျိုးသားပညာရေးဥပဒေကိုဆန့်ကျင်ကန့်ကွက်နေတဲ့သဘေးမှောက်ကျောင်းသားတွေနဲ့ပတ်သက်လို့မြန်မာအစိုးရရဲ့သတင်းထုတ်ပြန်တာကိုသဘေးမှောက်ကျောင်းသားတွေကပဲခြားပြီးဒီလိုထုတ်ပြန်လိုက်တဲ့ဟာဆိုရင်သူတို့ကိုနှိမ်နှင်းဖို့အတွက်အစိုးရဘက်ကပြင်ဆင်တာဖြစ်တယ်လို့လည်းတုံ့ပြန်ပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့ထိုင်းချေဆိုင်
ဖေဖော်ဝါရီလ9ရက်နေ့ကထုတ်ပြန်ခဲ့တဲ့အစိုးရရဲ့သတင်းထုတ်ပြန်ချက်ထဲမှာအမျိုးသားပညာရေးဥပဒေကိုအကြောင်းပြုပြီးတချို့နေရာဒေသတွေမှာဥပဒေနဲ့မညီညွတ်တဲ့ဆန္ဒပြမှုတွေပြုလုပ်နေကြောင်းနဲ့စစ်မှန်တဲ့ပညာရေးဆိုင်ရာဆန္ဒတွေကိုအစိုးရဘက်ကလွှတ်တော်ကိုတင်ပြပြီးဆောင်ရွက်နိုင်တာတွေကိုဆောင်ရွက်ပေးမှာဖြစ်ကြောင်းရေးသားထားပါတယ်။ပညာရေးဆိုင်ရာကိစ္စတွေကိုအကြောင
ပူပေါင်းကူညီဖို့ပြောဆိုထားချက်တွေကိုပြမတပိတ်စစ်ကြောင်းခေါင်းဆောင်တဦးဖြစ်တဲ့ဘာကတာဥက္ကဋ္ဌကိုကျော်ကိုကပေးချခဲ့ပါတယ်။အာကျောင်းသားမဟုတ်တဲ့လူတွေကနောက်ကိုရနေကြိုးကင်ပြီးတော့သူ့ဘူးလို့ရှာမှုဖြစ်အောင်ဖန်တီးနေရဆိုတော့တဘောမျိုးတက်ရအောင်ရေးထားပြီးတော့မိဘပြည်သူတွေသူ့နဲ့ပူပေါင်းကြပါသူ့ဘက်ကရက်ကြပါဆိုတော့ဒါတနည်းအားဖြင့်ပြောရင်အာကျွန်တော်တို့ဟိုပြည်သူလို့အက ဲ့အဲ့တော့ဒါကမယိုးတာဘူးအစဉ္ညာချက်ကိုကျွန်တော်တို့ကအစအဆုံးယုံကြည်မရှိဘူးကျွန်တော်တို့ကိုဖမ်းဖို့စီးဖို့ဒါမှမဟုတ်ရိုက်ဖို့နှက်ဖို့အကြမ်းဖက်ဖို့အကွက်တစ်ခုခင်းနေပြီပြင်ဆင်နေပြီလို့ကျွန်တော်ကဒီအာဏာပိုင်လုံနိုင်နေကင်နိုင်နေပါဝါရှိရလူတွေသူ့လက်ထဲမှာလက်နက်ရှိရလူတွေကနေဒီကလေးတွေကိုအနိယောငါတို့တာဝန်မယူလို့ပြောတာသူတို့ကဒီကလေးတွေကိုရိုက်မယ်ဖမ်းမယ်စီးမယ်တတ်မယ်ဖြတ်မယ်လို့ပြောတာနဲ့အတူတူပဲအဲ့လိုစကားမျိုးတွေနဲ့ပြည်သူလူထုကိုချိန်ချောက်တာတော်တော်ကြီးကိုမှားကိုမှားနေပြီဒီလိုမှားမျိုးကိုထက်ကျူးလုံလို့ရှိရင်သူတို့ကနောင်တရစရာအချိန်မရှိတော့ဘူးဆိုတာပဲကျွန်တော်ပြောချင်တယ်အဲ့လိုမျိုးလုံးရက်ကိုလုံးဝမလုပ်ပါနဲ့အာကျွန်တော်တို့မိဘပြည်သူတွေကိုကြီးလန့်စားစားပြောင်းထိတ်လန့်ချောက်ချောက်လုပ်နေတာအာဏာပိုင်အစိုးရပဲတောင်းတာတွေမဟုတ်ဘူ
းအစိုးရရဲ့သတင်းထုတ်ပြန်ချက်ထဲမှာပါတဲ့ဥပဒေနဲ့မညီဘူးဆိုတာဟာပုံမှန်18နဲ့ပုံမှန်19ကိုဆိုလိုတာဖြစ်ကြောင်းသမရယုံညွှန်ကြားရေးမှူးဦးစော်ထေးကဆိုပါတယ်
ဆက်ရှိစကောညာအဲ့ဒီမှာဟိုကျွန်တော်တို့ကငင်းများစွာဆန္ဒပေါ်တော့ခွင့်ပေါ့နော်သူကဆန္ဒပေါ်တော့ခွင့်နေရာရင်းနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာကုချုပ်ရေးပေါ့နော်နောက်လုံခြုံရေးတပ်ဖွဲ့ကိုအတိပေးချောင်းကြရပါတယ်အဲ့ဒီအတိပေးချောင်းကြတဲ့ပုံမှာမူတည်ပြီးမှာသက်ဆိုင်ရာလုံခြုံရေးဖွဲ့စည်းကုချုပ်ရေးဖွဲ့စည်းကနေပြီးတော့ဟိုသူကကန့်ကွက်လို့ပါကန့်ကွက်နိုင်တယ်ဟိုမကန့်ကွက်ရင်လည်းခွင့်ပြုပေးနိုင်တယ်ခွင့်ပြုဟိုကန့်ကွက်ချက်တစ်စုံတည်းအောင်မရှိရင်သူကဆက်လက်ပြီးတော့လုံဆောင်နိုင်တယ်ဒါကအော်သူတို့ကပြင်ဆင်ထားတဲ့ဥပဒေတိုင်းနော
်မန္တလေးကြောက်စဲမြင်းညံကြောက်ပရောင်6ရေနံကျောင်းမကွေးတောင်တင်းကြီးကနေခြိတက်လာနေတဲ့ပင်မကျောင်းသားတပိတ်စစ်ကျောင်းကတော့လုံချုံရင်အင်အားတွေနဲ့ပိတ်ဆို့တားဆီးဖို့ပြင်ဆင်နေတယ်ဆိုပြီးသတင်းထွက်နေတဲ့ဆက်သွားရွာကိုရောက်ရှိလာခဲ့ပြီဖြစ်ပါတယ်ကျောင်းသားတွေရဲ့ပြောပြချက်အရဆက်သွားမှာစောင့်နေတဲ့လုံချုံရင်အင်အားတွေဟာကိုးပင်ဆိုတဲ့နေရာကိုပြန်ဆုတ်ထားတယ်လို့ဆိုပါတယ်ဒီကနေ့မှပဲတနင်္လာရီတိုင်းကတဝဲတပိတ်စစ်ကျောင်းဟာမြို့ထဲမှာပဲလှည့်လည်ဆန္ဒပြခဲ့ပြီးလာမယ့်၈ရက်နေ့မှာမော်လယ်မြိုင်ကျောင်းသားသမဂ္ဂနဲ့အတူခရီးရှည်ခြိတက်နေတဲ့ ARB တပိတ်စစ်ကျောင်းနဲ့ပေါင်းပြီးခြိတက်မယ်ဆိုပြီးတဝဲကျောင်းသားတပိတ်ခေါင်းဆောင်ကိုမင်းလွင်ဦးကဆိုပါတယ်
အော်ဗျာအခုလက်ရှိရှင်တွေကကျွန်တော်မှနဲ့ခြေကနေဆက်တန်းကျောင်းမှာတုံးကြီးကကျောင်းသားတွေကိုစုံမလော့ပဲထားထားတယ်ဗျာဒီနေ့ဘောဆက်မယ်ဆက်ပြီးတော့မလက်ကြံနိုင်ဘူးဒီနေ့ဘောဆက်မယ်ဆက်ပြီးတော့ကျွန်တော်တို့၈ရက်နေ့မှာကျွန်တော်တို့မော်လမြိုင်တက်ပြီးတော့၉ရက်နေ့မှာမော်လမြိုင်ကျောင်းသားသမဂ္ဂနဲ့ကျွန်တော်ပေါင်းမယ်ပါပေါင်းပါမယ်ပြီးတော့ကျွန်တော်တို့မော်လမြိုင်ပြီးရင်တော့ကျွန်တော်တို့ ARD ကျောင်းသားသမဂ္ဂ ARD တပိတ်စစ်ကျောင်းနဲ့ကျွန်တော်ပေါင်းဖို့စီစဉ်ထားလိုက်ကြ
ARD ကျောင်းသားတပိတ်စစ်ကျောင်းကတော့ပန်းတနော်မြို့ကနေညောင်တုံးမြို့ကိုဆက်ချီတက်နေပါတယ် ARD တပိတ်မှာတော့အထက်တန်းကျောင်းသားကျောင်းသူတွေလိုက်ပါနေတဲ့အတွက်တိုင်းဒေသကြီးအစိုးရအဖွဲ့ကမိဘတွေကိုခေါ်ယူဆွေးနွေးတာတွေအပြင်တပိတ်မောက်ចောင်းသားတွေတဲခေါ်လို့မြင်အောင်ဘုံကြီးចောင်းတွေကိုဖိအားပေးခြင်းစစ်ចောင်းမှာသုံးဖို့အတွက်ကားကားလို့မရအောင်ဖိအားပေးမှုတွေနဲ့ចောင်းသားရောင်ဆောင်များထည့်ပြီးနှောက်ယှက်မှုများရှိနေတယ်ဆိုပြီးចောင်းသားတွေကဆိုပါတယ်ပြမတပိတ်ကចောင်းသားကောင်းဆောင်ကိုကျော်ကိုကူကတော့တပိတ်စစ်ចောင်းများအားလုံးဟာရန်ကုန်မှာစုစည်းကြမှာဖြစ်ပြီးအစိုးရအနေနဲ့အများဆုံးတွဲဆုံဆွေးနွေးနိုင်ဖို့အတွက်တောင်းဆိုထားကြောင်းပြောဆိုပါတယ
်အဲ့တော့ဒုစုံစုံနေခွဲကိုလုတ်ချင်တဲ့ဆန္ဒကျွန်တော်တို့မှအပြည့်ရှိတယ်သူတို့ကသာမလုတ်ချင်လို့မိချွေညာရွှေနဲ့ပုံစံမျိုးမျိုးနဲ့ဒါနှီးမျိုးစုံလှည့်သားနေရလို့ကျွန်တော်တို့မြင်တယ်အဲ့တော့ချက်ချင်းကိုဒီဒုစုံစုံနေခွဲကိုပြန်ကော်ပေးဖို့ကျွန်တော်တို့တောင်းဆို
အစိုးရဘက်ကတော့လေးပွင့်ဆိုင်တွဲဆုံဆွေးနွေးနိုင်ဖို့အတွက်လက်ရှိမှာပြင်ဆင်နေကြောင်းသမရယုံညွှန်ကြားရေးမှူးဦးစော်ထေးကဆက်ပြောသွားပါတယ်အမျိုးသားပြည်ညာရေးဥပဒေကိုနိုဝင်ဘာလကစပြီးကျောင်းသားတွေကတပိတ်မှောက်ခဲ့တာပါအစိုးရအနေနဲ့ရက်ပေါင်း60အတွင်းတွဲဆုံဆွေးနွေးဖို့လည်းပြောဆိုထားပါတယ်ရက်60အလွန်မှာတော့ခရီးစဉ်ခြိတက်မှုကိုစတင်ခဲ့ပြီးအမျိုးသားပြည်ညာရေးဥပဒေကိုတပိတ်မှောက်ခဲ့ပါတယ်အစိုးရကကျောင်းသားတွေတောင်းဆိုတဲ့လေးပွင့်ဆိုင်ဆွေးနွေးရေးလုပ်ပေးပါမယ် ဒီလက်မှုတွေမရမချင်းတပိတ်မှမှုတွေဆက်ရှိနေမှာဖြစ်ကြောင်းပြောဆိုခဲ့ကြကြောင်းဆွေးနွေးနေစေကာလမှာပဲဒီလက်မှုတွေမရမချင်းတပိတ်မှမှုတွေဆက်ရှိနေမှာဖြစ်ကြောင်းပြောဆိုခဲ့ကြကြောင်းဆွေးနွေးပွဲနှစ်ကြိမ်လောက်ပြီးမှအစိုးရဘက်ကဖေဖော်ဝါရီလ12ရက်နေ့နောက်ပိုင်းမှာဆွေးနွေးဖို့အတွက်ရက်ရွှေဆိုင်ခဲ့ပါတယ်ရှင်။